အရှိတောင်အရှာတိုက်တွင်မှာတရားမဝင်လောင်းစားဝိုင်းတွေဖွင့်လှစ်လှုပ်ဆောင်နေတယ်ဆိုတဲ့ဆွဆဲချက်နဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားလုပ်ငန်းရှင်တဦးကိုနှိပ်စက်ညှဉ်းပန်းမှုတွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆဲချက်ကိုထိုင်းအာဏာပိုင်နေညင်းဆိုလိုက်ပါတယ်အဲ့ဒီလူကတရုတ်နိုင်ငံကိုပြန်ပို့မခံရအောင်ကြိုးပမ်းနေတာသာဖြစ်ပါတယ်။သူ့အနေနဲ့ထိုင်းကျင်းတောင်ထဲမှာနှိပ်စက်ခံရတဲ့အတွက်မတ်တပ်တောင်မှမရက်နိုင်တော့တဲ့အထိဖြစ်ခဲ့တာအပြင်လူမဆန်တဲ့ပြုမှုဆက်ဆံခြင်းကိုခံခဲ့ရတယ်လို့အဲ့ဒီဖမ်းဆီးခံထားရတဲ့ရှီရှင်ဂျွန်းရဲ့အခြေအနေကနိုင်ငံတကာရဲတပ်ဖွဲ့ Interpol ကိုပေးပို့တဲ့စာကို Writer သတင်းဌာနမှတွေ့ရကြောင်းဖော်ပြထားပါတယ်။ထိုင်းနိုင်ငံကသူ့ပေါ်မှာပြုမှုဆက်ဆံပုံကတော့တခြားအကျဉ်းသားတွေနဲ့နီးတူဥပဒေအကျိုးဆောင်နဲ့တွဲဆုံဝင်ပေးထားတာပါလို့ထိုင်းတရားရေးဝင်တမ်နီဆပ်ဆွန်ကဘန်ကောက်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်အကျဉ်းသားတွေကိုနှိပ်စက်အနိုင်ကျင့်တာတွေကိုဟန်တားနိုင်မှုအတွက်ကင်မရာတွေတက်ထားပါတယ်ဆိုတော့ကိုလည်းဝင်ကြီးကပြောပါတယ်ဒါပေမဲ့အကျဉ်းကျနေတဲ့ရှီကိုတရုတ်တန်ရုံကအရာရှိတွေလာရောက်ပြီးတော့သူ့ဆန္ဒမပါဘဲနဲ့တရုတ်ပြည်ကိုအတင်းကျပ်ပြန်ပို့ဖို့ကြိုးပမ်းခဲ့တယ်ဆိုပြီးတော့သူ့ရှင်းတွေကနိုင်ငံတကာရဲတပ်ဖွဲ့ကိုပို့ခဲ့တဲ့စာကိစ္စနဲ့ပတ်သက်လို့တော့ထိုင်းတရားရေးဝင်ကြီးဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိပါဘူးတရုတ်ဆိုရရဲ့အလို့ရှိမှုနဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ဖမ်းဝရမ်းထုတ်ခံခဲ့ပြီးတဲ့နောက်မှာတော့2022ခုနှစ်ကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဖမ်းဆီးခံခဲ့ရတဲ့ရှီကတော့သူ့ကိုနိုင်ငံရေးအရာရည်ရွယ်ချက်နဲ့ဖမ်းဆီးခြင်းဖြစ်တယ်ဆိုတာကိုပြောဆိုထားပါတယ်ရှင်